မြန်မာအပါဝင်နိုင်ငံအတော်များများကလှုပ်သားတသိန်းခွဲကျော်တောင်ကိုရီးယားကခေါ်ယူဖို့ရှိနေတဲ့ဆိုရတဲ့ပတ်သက်ပြီးတော့လည်းတင်ပြပေးပါမယ်။လာမယ့်2024ခုနှစ်မှာမြန်မာအပါဝင်နိုင်ငံပေါင်း16နိုင်ငံကကျွမ်းကျင်လှုပ်သားတွေတသိန်းခွဲကျော်ငှားရမ်းခေါ်ယူသွားမယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေကိုကုန်ထုတ်လုပ်ငန်းတွေမှာအများပြားခေါ်ယူနိုင်ပွဲရှိတယ်လို့ကိုရီးယားလုပ်ငန်းခွင်မွန်းမန်တင်တဲ့အကြောင်းတချို့ကပြောဆိုကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်တန်ကြီးထိုက်ပြောပြပေးပါမယ်ရှင်။
ကြီးပါကကျွမ်းကျင်လှုပ်သားတွေကိုတူးခေါ်လာနေတဲ့တောင်ကိုရီးယားအစိုးရကလာမယ့်2024ခုနှစ်အတွက်ကြီးပါလှုပ်သားအင်အားတသိန်းခွဲကျော်ခိုယူသွားမယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကထုတ်ပြန်ထားတာပါ။နိုင်ငံပေါင်း16နိုင်ငံကလှုပ်သားတွေကိုမျှခေါ်တာဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကတော့ကုန်ထုတ်လုပ်ငန်းအတွက်မြန်မာနိုင်ငံသားတွေကိုရာထားတဲ့အရေးအတွက်ပို့ပြီးခိုယူခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံသားအများစုကကုန်ထုတ်လုပ်ငန်းပိုင်းမှာကျွမ်းကျင်တာဖြစ်လို့အခု2024မှာလည်းဒီအတွက်တိုးပြီးတော့ခေါ်နိုင်ခြင်းရှိကြောင်း EPS စာမိုးပွဲဘာသာစကားမွန်မှန်သင်တန်းကျောင်းကဦးမင်းမောင်က VOE ကိုပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွက်ပြည်ပလုံသားတသိန်းကျော်ခေါ်ယူခဲ့တဲ့တောင်ကိုရီးယားဟာကုန်ထုတ်လုပ်ငန်းခွင်အတွင်းမြန်မာနိုင်ငံသားတထောင်ခွဲလောက်ခေါ်ယူခဲ့ကြောင်းလည်းပြောပါတယ်
။အမေကဆိုရင်ကိုယ်တော်လုပ်ငန်းတော်ကပေါ်ထားတဲ့အားနဲ့ဆိုရင်နှစ်ဆကူးသွားတာပေါ့နော်တောင်းကြွေးနေတော့ဖြစ်သွားတာအခုကတော့ကိုဗစ်တုန်းကလည်းတကယ်တော့တိတ်နာတယ်လို့မရှိဘဲနဲ့အဲကိုဗစ်နေရာလုပ်ငန်းတွေတော့ကိုဗစ်ပြီးလာတော့သူတို့ကနိုင်လုပ်သားလိုအပ်ချက်ပိုများလာတယ်အခုကုန်ထုတ်လုပ်ငန်းမှာမြန်မာကလည်းနိုင်ငံရတယ်လို့လည်းတိုင်းတာတခုရှိတာပေါ့ဟိုအလုံးပါလည်းကုန်ထုတ်ကလည်းအဓိကလည်းဥတီရဲ့ရှိတော့အဲ့ဒီပေါ်မှာဇူးဇူးကလည်းကြားတယ်အဲ့ဒီပေါ်မှာမကြည့်ပါဘူးဆိုတော့မြန်မာလုပ်သားတွေကကျူးလာလို့လေအခုရလို့ရှင်ပြန်ဖို့သဘောကျတာပေါ့အဲ့လိုသဘောကျပြီးမှသူတို့ကလည်းတွန်းတော်ပြရတာအဲ့တော့ဒီဘက်မြင့်လေကျွန်တော်တို့လည်းမျောနေတာပေါ့နော်
တောင်ကိုရီးယားနိုင်ငံက EPS Employment Permit System စာမေးပွဲနဲ့နှစ်တိုင်းခေါ်ယူနေတဲ့ကျွမ်းကျင်အခြေခံလုပ်သားကိုအရေးအတွက်တိုးပြီးခေါ်ယူသွားမယ်လို့ကိုရီးယားအစိုးရကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တာပါ။တောင်ကိုရီးယားကနိုင်ငံခြားလုပ်သားခေါ်ယူမှုမှာနီပေါ်နိုင်ငံပြည်ရဲ့မြန်မာနိုင်ငံကဒုတိယအဆင့်လောက်မှာရှိကြောင်းကိုရီးယားမြန်မာတန်ယုံကအလုံသမားတန်အရာရှိတူကဗီဝီကိုပြောပါတယ
်ကျွန်တော်ပြရတော့တော့ကျွန်တော်ကိုရီးယားမှာအကုန်လုံးနဲ့လာတဲ့မြန်မာလူသားကနာမည်ရတယ်လို့ပြောလို့ရတယ်မြန်မာလူသားကိုသဘောပူကြရတယ်ကိုရီးယားရဲ့အနေအထားအရတော့သူတို့ကတစ်နေ့တစ်နေ့ပို့ပြီးတော့ဆိုတော့မြန်မာနိုင်ငံမှာပြောဒီဘက်မှာကမွေးဖွားမှုကောင်းနေအတကြီးရဲ့နှုံကဒါအမြင့်နေတော့ခါကြတော့လုံသားလူအချက်နှောင်းကတော့ပုံမှန်တက်ပုံပြီးမျက်စိမြင်မှန်းနေတာမှန်ပါလေအဲဒါကြောင့်ဒီနေ့နဲ့ဒီနေ့ပို့ပို့ပြီးတော့တိုးပြီးခေါ်လာတော့ရှိပါရဲ့ခင
်ဗျကြီးတွင်းမှာအလုပ်အကန့်ရှားပါလာလို့ပြည်ပထွက်အလုပ်လုပ်လို့သူတွေဟာထိုင်းမလေးရှားဂျပန်အပါအဝင်ဒုက္ခလာစာများတဲ့တောင်ကိုရီးယားကိုလည်းရွေးချယ်လာကြတာပါနိုင်ငံခြားသားအလုပ်သမားတယောက်ဟာတောင်ကိုရီးယားမှာအ ਨੇ ဆုံးအခြေခံလုပ်ခတလကိုမြန်မာငွေ30ရရှိပြီးအချိန်ဘိုကြီးနဲ့တခြားစုကြီးတွေကိုပါထက်တွေ့မယ်ဆိုရင်မြန်မာငွေကျပ်သိန်း40အထက်ရရှိချောင်းအလုပ်ကန်ရှာဖွေရေးအေဂျင်စီတချို့ကပြောပါတယ်လုပ်သားအရေးအတွက်အနေနဲ့ကုန်ထုတ်လုပ်ငန်းမှာ9000ခွဲစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းမှာ10000ခွဲရေလုပ်ငန်းမှာ10000ကျော်နဲ့တခြားလုပ်ငန်းတွေမှာ4000ကျော်လောက်ခွဲယူသွားဖို့ရှိတယ်လို့ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံသားတွေကတော့စိုက်ပျိုးမွေးမြူရေးမှာရွေးချယ်စရာလုပ်ငန်း3ခုရှိပြီးကုန်ထုတ်လုပ်ငန်းမှာတော့ဆေးရွက်ကြီးစက်ကူထုတ်လုပ်ရေးလျှက်စစ်ပစ္စည်းအပါအဝင်လုပ်ငန်းအမျိုးအစားပေါင်း20ကျော်ရှိကြောင်းကိုရီးယားအလုပ်အကိုင်ဝန်ဆောင်မှုလုပ်ငန်းတွေကပြောပါတယ်2023ခုနှစ်အတွက်ကိုရီးယား EPS စာမိုးပွဲဖြစ်ဆိုဖို့ဆင်းသွင်းခဲ့ကြတဲ့မြန်မာနိုင်ငံသားက38000ကျော်ရှိပြီးဒါကပြည်တွင်းမှာစံချိန်တင်အများဆုံးအရေးအတွက်ဖြစ်ခဲ့ပါတယ်